ကမ္ဘာကုလသမဂ္ဂအဖွဲ့ကြီးကလူသားချင်းစာနာမှုအတွက်စံချိန်တင်တဲ့တောင်းဆိုမှုအဖြစ်မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း33နိုင်ငံကလူပေါင်း63သန်းကိုအရေးပေါ်ကတင်နိုင်ဖို့အမေရိကန်ဒေါ်လာ 22.1 ဘီလီယံမီလီယံအားဖြင့်တန်ပေါင်း 22,200 ကိုလှူဒန်းကြဖို့နိုင်ငံတကာအလှရှင်တွေစီမှမြစ်တာရက်ခံတောင်းဆိုလိုက်ပါတယ်။ကုလသမဂ္ဂအဖွဲ့ချုပ်ရှိရာဂျနီဗာကနေ VOE သတင်းတောက်လီဇာရှလိန်ရဲ့သတင်းပေးပို့ချက်နဲ့အတူပြောပြပေးပါမယ်ရှင်။ကုလသမဂ္ဂအဖွဲ့ချုပ်ကတောင်းဆိုထားတဲ့ငွေပမာဏဟာလူပေါင်း63သန်းကိုအရေးပေါ်လိုအပ်ချက်တွေအတွက်ကူညီနိုင်ဖို့ဖြစ်ပြီးအများစုကတော့အသက်အန္တရာယ်ကနေကယ်တင်ရမယ့်အရေးပေါ်လိုအပ်ချက်တွေအတွက်ဖြစ်ပါတယ်။ဒါကြောင့်2018ခုနှစ်အတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုပေးကြဖို့သတင်းစာရှင်းလင်းပွဲအတွင်းမှာကုလသမဂ္ဂရဲ့လူသားချင်းစာနာမှုဆိုင်ရာဒုတိယအတွင်းရေးမှူးချုပ်စတီဖန်အိုဘရိုင်ယန်ကအခုလိုပြောသွားပါတယ်
။ This appeal 2017comprising strategic and coordinated response plans.
2018ခုနှစ်မှာလူသားချင်းစာနာမှုအရေးပေါ်ရန်ပုံငွေမြစ်တာရက်ခံချက်ဟာနိုင်ငံပေါင်း33နိုင်ငံအတွက်မဟာဗျူဟာကျတဲ့အရေးယူဆောင်ရွက်မှုအစီအစဉ်တွေပါဝင်ပါတယ်။အဲ့ဒီအတွက်လိုအပ်တဲ့ငွေဟာဒေါ်လာ 2.2 ဘီလီယံဖြစ်ပါတယ်။ဒါဟာကုလသမဂ္ဂအနေနဲ့အများဆုံးတောင်းခံခဲ့တဲ့ပမာဏဖြစ်ပါတယ်။ဒါဟာကမ္ဘာမှာလူသားချင်းစာနာမှုအခြေအနေဟာဒုတိယကမ္ဘာစစ်ပြီးနောက်ပိုင်းပထမဦးဆုံးကြုံတွေ့နေရတဲ့ဆိုးရွားလာတဲ့အခြေအနေကိုထင်ဟပေါ်လွင်စေပါတယ
်။အခုလိုဒုက္ခသည်တွေအကူအညီကိုလိုအပ်နေကြရတဲ့အကြောင်းရင်းတွေထဲမှာလူတွေကြောင့်ဖြစ်တဲ့ပြိပခါတွေလည်းပါဝင်ပြီးအရှေ့လယ်ပိုင်းဒေသနဲ့အာဖရိကတိုက်ကအများစုပါဝင်တဲ့အကူအညီအရေးတကြီးလိုအပ်နေတဲ့နိုင်ငံပေါင်း33နိုင်ငံမှာမြန်မာနိုင်ငံလည်းပါဝင်နေတာပါ။မြန်မာနိုင်ငံနဲ့ပတ်သက်လို့အရေးယူဆောင်ရွက်မှုတွေမှာ 2016-2019 ခုနှစ်ဘဏ္ဍာနှစ်မှာလူသားချင်းစာနာမှုအကူအညီလိုအပ်သူဒုက္ခသည်ပေါင်း 9 သိန်းကျော်အတွက်အမေရိကန်ဒေါ်လာတန်150လိုအပ်တယ်လို့ရထားထားပါတယ်။မြန်မာနိုင်ငံဟာအယတ္တအစိုးရအနာလွှဲပြောင်းယူခဲ့တဲ့2016ခုနှစ်မတ်လကစလို့လူမှုစီးပွားရေးပြုပြင်ပြောင်းလဲမှုတွေစတင်လာခဲ့တာပါ။ဒါပေမဲ့မြန်မာနိုင်ငံအတွင်းမှာပဲနေရက်ဆွန့်ခွာထွက်ပြေးသူပေါင်း 2,100,000 ရှိပြီးအဲ့ဒီအနက်က80ရာခိုင်နှုန်းဟာအမျိုးသမီးနဲ့ကလေးတွေဖြစ်ကြပါတယ်။ 9,800 ဟာကချင်နဲ့ရှမ်းပြည်နယ်ဘက်မှာဖြစ်ပြီး2011ခုနှစ်ကပြန်ဆခဲ့တဲ့ပြိပက္ခတွေကြောင့်ဒုက္ခသည်စခန်းတွေဒုက္ခသည်စခန်းလိုအခြေအနေမျိုးနဲ့ယာယီစခန်းတွေမှာနေထိုင်နေကြရတာပါ။လူပေါင်း 32,000 ဝန်းကျင်ကတော့ရခိုင်ပြည်နယ်မှာဖြစ်ပြီး2012ခုနှစ်မှာဖြစ်ခဲ့တဲ့အကြမ်းဖက်မှုကြောင့်အိုးအိမ်စွန့်ခွာထွက်ပြေးလာကြသူတွေဖြစ်ပါတယ်။နောက်ထပ်ဖြစ်ပေါ်လာတဲ့2016ခုနှစ်အကြမ်းဖက်မှုတွေအတွင်းရခိုင်ပြည်နယ်ထဲမှာထပ်ပြီးတော့အိုးအိမ်ရွှေ့ပြောင်းနေသူအရေအတွက်ကိုတော့အတိမပြုနိုင်သေးပါဘူး။2016ခုနှစ်အတွင်းကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာမြမအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေတိုးပွားလာနေသလိုရခိုင်ပြည်နယ်အတွင်းမှာလည်းလူမျိုးရေးအခြေခံတဲ့ပြိပက္ခတွေကြောင့်အခြေအနေတင်းမာလာနေတာလည်းဖြစ်ပါတယ်။တခြားကပ်ဘေးဒုက္ခခံစားနေကြရတဲ့ခုကိုရမဲ့ပြည်သူတွေဟာလည်းအကူအညီပေးတဲ့ဝန်ဆောင်မှုတွေနှေးပါတာနဲ့အကာအကွယ်ပေးမှုနဲ့အထောက်အပံ့တွေလည်းဆက်လက်လိုအပ်နေဆဲဖြစ်ပါတယ်။ပို့ပြီးတော့ဆိုးွားတာကတော့မြမပြည်သူတွေဟာတဘာဝကပ်ဘေးတွေဖြစ်ကြတဲ့ဆိုင်ကလုန်းမုန်တိုင်းအပါအဝင်အပူပိုင်းမုန်တိုင်းတွေနဲ့ငလင်ဘေးဒဏ်တွေကိုလည်းခံစားနေကြရတာဖြစ်ပါတယ်။မြမနိုင်ငံဟာအာရှမှာတဘာဝဘေးဒုက္ခကိုအရင်ဆိုင်ရဆုံးနိုင်ငံတွေထဲမှာတနိုင်ငံအဖြစ်ပါဝင်ပါတယ်။ဒါကြောင့်လဲကျေးလက်ဒေသတွေမှာအသက်မွေးဝမ်းကြောင်းလုပ်ငန်းတွေကိုအားဖြည့်ပေးဖို့နဲ့ဒေသရင်းမှာစားနပ်ရိတ်ခါတိုးမြင့်ထုတ်လုပ်ဖို့မရှိမဖြစ်အရေးကြီးတဲ့အကြောင်းကုလသမဂ္ဂကထုတ်ပြန်တဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးစီစဉ်မှာဖော်ပြထားပါတယ်။ဒုတိယကမ္ဘာစစ်နောက်ပိုင်းပြိပက္ခတွေအိုးအိမ်မဲ့ဖြစ်ကြသူတွေနဲ့တဘာဝကပ်ဘေးဒုက္ခကြောင့်ဒုက္ခရောက်နေရသူတွေဟာအရေးပေါ်အကူအညီလိုအပ်နေကြတဲ့အကြောင်းနဲ့လူသားချင်းစာနာမှုဆိုင်ရာအကြက်အတဲအကြီးမားဆုံးအခြေအနေကိုရင်ဆိုင်နေရတဲ့အကြောင်းကုလသမဂ္ဂအဖွဲ့ချုပ်လူသားချင်းစာနာမှုဆိုင်ရာဒုတိယအတွင်းရေးမှူးချုပ်စတီဖန်အိုဘရိုင်ယန်ကအခုလိုပြောလိုက်ပါတယ်
More than 128 million people urgently need our support and solidarity.
လူပေါင်း 128 သန်းဟာအသက်ရှင်နေထိုင်နိုင်ဖို့လူသားချင်းစာနာမှုအကူအညီအရေးပေါ်လိုအပ်နေပြီးသူတို့အနေနဲ့ဘေးအန္တရာယ်ကင်းစွာလူကုန်သိက္ခာရှိရှိနေထိုင်နိုင်ဖို့ကမ္ဘာကြီးကစည်းလုံးခိုင်မာစွာရပ်တည်ပေးဖို့လိုအပ်ပါတယ်ဒီလူသားချင်းစာနာမှုအကူအညီလိုအပ်ချက်နဲ့ငွေဟာလူတွေကြောက်ဖြစ်ရတဲ့ပိဋိပက္ခတွေကြောက်ဖြစ်ပါတယ်ဒီပိဋိပက္ခအများစုဟာအခုပိုဆိုးလာပြီးကေဇယ်ရေးအကူအညီတွေတစ်နှစ်တစ်နှစ်တိုးလာတာဖြစ်ပါတယ်
အာဖရိကအပါအဝင်ဆီးရီးယားမှာဆိုရင်လူသားချင်းစာနာမှုအတွက်စိုးရိမ်စရာအကောင်းဆုံးဖြစ်နေပြီးနိုင်ငံတွင်းမှာပဲအိုးအိမ်စွန့်ခွာနေထိုင်ရသူတွေဒါမှမဟုတ်အိမ်နီးချင်းနိုင်ငံတွေမှာဒုက္ခသည်အဖြစ်နဲ့မိခိုနေကြရသူတွေလူပေါင်း73သန်းနီးပါးကိုကူညီဖို့ကုလသမဂ္ဂအဖွဲ့ကြီးကရည်ရွယ်ထားပါတယ်လူသားချင်းစာနာမှုအကူအညီဆိုတာအဖြစ်ကန်သဘောယာယီသဘောလောက်သာဖြစ်တဲ့အကြောင်းအိုဘရိုင်ယန်ကပြောပါတယ်9နှစ်ကြာကြာစစ်ပေးတံကိုခံစားနေကြရတဲ့ဆီးရီးယားပြည်သူတွေရဲ့ဒုက္ခတုခတွေကိုအဆုံးသတ်စေမဲ့တခုတည်းသောနီလန်ကတော့နိုင်ငံရေးနည်းနဲ့ဖြည့်ရှင်းတာဟာဒါတခုတည်းသောနီလန်ဖြစ်တယ်လို့သူက VOA ကိုပြောပါတယ်
။ Humanitarians can do no more than fill the gaps of people who either need food.
ဒါနဲ့ဆန္ဒမှုအကူအညီလို့လူတွေရဲ့ကွာဟမှုကိုဖြည့်ဆည်းပေးနိုင်တာမရှိတော့ပါဘူး။ဒီအကူအညီကနေဆန္ဒရိတ်ခါဆေးဝါးစေကူတမှုနေရာရွှေ့ပြောင်းမှုရေနဲ့မိန်လာစနစ်တွေအပြင်ကူးစက်ရောဂါတွေကာကွယ်ဖို့အတွက်လိုအပ်တဲ့တကူရေနဲ့ပတ်ဝန်းကျင်တန်ရှင်းရေးနဲ့အတူအချားအစားစာမဟုတ်တော့ညာလဲလူတွေရှင်သန်နိုင်ဖို့အနည်းဆုံးလိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်ပါတယ်
။ဒါအပြင်ဆီးရီးယား၊ယီမင်၊တောင်ဆူဒန်နဲ့နိုင်ဂျီးရီးယားနိုင်ငံတွေဟာပြည်တွင်းမှာရောပြည်ပမှာပါနေရာရွှေ့ပြောင်းနေထိုင်ကြသူတွေရဲ့ပမာဏအလွန်တိုးများလာနေပြီးလူသားချင်းစာနာမှုအခွင့်အရေးတွေအများဆုံးလိုအပ်နေကြတဲ့နိုင်ငံတွေလည်းဖြစ်ကြပါဗျ။တကယ်တော့တောင်ဆူဒန်နိုင်ငံကထွက်ပြေးလာသူပေါင်း 1.2 သန်းဝန်းကျင်အနက်80ရာခိုင်နှုန်းဟာအမျိုးသမီးနဲ့ကလေးငယ်တွေဖြစ်ကြပြီးဒီပမာဏဟာအာဖရိကတိုက်အတွင်းရွှေ့ပြောင်းသွားလာနေကြတဲ့ဒုက္ခသည်တွေထဲမှာအကြီးဆုံးပမာဏဖြစ်တဲ့အကြောင်းကုလသမဂ္ဂအဖွဲ့ကြီးကပြောကြားခဲ့ပါဗျ။2012ခုနှစ်လူသားချင်းစာနာမှုဆိုင်ရာထောက်ပံ့ရေးအစီအစဉ်ဟာကုလသမဂ္ဂအဖွဲ့ကြီးနဲ့မိတ်ဆွေနိုင်ငံတွေအနေနဲ့လိင်ကွဲပြားမှုကိုအခြေခံတဲ့အကြမ်းဖက်မှုအပါအဝင်ပြည်ပခတွေအကြမ်းဖက်မှုတွေလုံခြုံစိတ်ချရမှုမရှိတဲ့အရက်ဒေသတွေနဲ့တဘာဝကပ်ဘေးဒဏ်ခံနေရတဲ့အရက်ဒေသအသီးသီးမှနေထိုင်ကြသူတွေအတွက်သူတို့ရဲ့လိုအပ်ချက်တွေကိုကူညီဖြည့်ဆည်းပေးနိုင်ရေးပို့ပြီးတော့ကျေပြန့်တဲ့အစီအစဉ်တွေကတစိုက်တစ်ပိုင်းဖြစ်ပါတယ်။အထူးသဖြင့်အဓိကအာရုံစိုက်ထားတာကတော့အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်ခိုကိုရာမဲ့သူတွေ၊နာမကျန်းဖြစ်သူတွေ၊တက်ကြီးရွယ်အိုတွေနဲ့မတန်ဆွမ်းသူတွေပဲဖြစ်ကြပါတယ်။ကယ်ဆယ်ရေးအကူအညီပေးနေတဲ့အဖွဲ့တွေအနေနဲ့လည်းပုံမထိရောက်တဲ့နိလန့်တွေနဲ့လှုပ်ဆောင်ပြီးထင်သာမြင်သာရှိဖို့လိုအပ်တဲ့အကြောင်းနဲ့အလှူရှင်နိုင်ငံတွေကလည်းရေရှည်အလှူငွေထည့်ဝင်ကြဖို့လိုအပ်တဲ့အကြောင်းဒါအပြင်ဒေသခံကူညီကယ်ဆယ်ရေးတွေပေးနေတဲ့အဖွဲ့အစည်းတွေကိုလည်းလုတ်ပိုင်ခွင့်ပိုးပြီးတော့ပေးတဲ့အကြောင်းမစ္စတာအိုဘရိုင်ယန်ကပြောကြားခဲ့ပါတယ်ရှင်